ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်တို့ဘက်ကကျွန်းထူတွေဖန်တီးပြီးသူတို့ပိုင်နဲ့ဖြစ်ကြောင်းအတင်းရဲရဲလှုပ်နေတာကိုအမေရိကန်ကစီးရဲနီးနဲ့တုံ့ပြန်စရာမလိုသေးတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောခဲ့တာကိုတရုတ်နိုင်ငံကကြိုဆိုခဲ့ပါတယ်။ဝန်ကြီး Mattis ကတန်တပန်နီးတွေနဲ့ဖြည့်ရှင်းဖို့ပြောတာဟာအပြုသဘောဆောင်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတနင်္လာနေ့မှာသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။နိုင်ငံတွေကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကရေပြင်ပိုင်နက်တွေနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဝန်ကြီးသေးရဲ့သဘောထားနဲ့တရုတ်တို့ရဲ့တုံ့ပြန်ချက်အပြည့်စုံကိုမတ်စုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်
။မြောက်ကိုရီးယားနျူကလ িয়ার အန္တရာယ်နဲ့တောင်တရုတ်ပင်လယ်တွေကရေပြင်ပိုင်နက်အငင်းပွားနေတဲ့နေရာမှာတရုတ်တို့ကကျွန်းတူတွေဖန်တီးပြီးစစ်ရေးအင်အားတည်ဆောက်နေချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးသစ် James Mattis ကသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်နဲ့တောင်ကိုရီးယားနဲ့ဂျပန်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွားရောက်ခဲ့တာပါ။ဒေတာရင်းပေါ်ထားရှိတဲ့အမေရိကန်ရဲ့ကာကွယ်ရေးဆိုင်ရာကတိတွေအတိုင်းဆက်လက်ရပ်တည်သွားမယ်ဖြစ်တဲ့ဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးကနှစ်နိုင်ငံစလုံးမှာထပ်ပြီးတော့အာမခံကတိပြုခဲ့ပါတယ်။ဂျပန်နိုင်ငံမှာဂျပန်ကာကွယ်ရေးဝန်ကြီးတိုမိုမီအီနာဒါနဲ့ဖေဗူရီလ၄ရက်နေ့ကတွေ့ဆုံခဲ့ပြီးတောင်တရုတ်ပင်လယ်တွေကတရုတ်တို့ရဲ့လုပ်ရက်အတွက်စိတ်ရင်းနှီးနဲ့တုံ့ပြန်စရာမလိုလောက်သေးဘူးလို့အခုလိုပြောကြားခဲ့ပါတယ်
။ So at this time we do not see any need for dramatic military moves.
လောလောဆယ်အချိန်မှာတော့စီအေးအရချက်ချင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်တို့လုံးဝမမြင်သေးပါဘူး။တန်တမန်ရေးနီလန်းနေအားလုံးကိုအစွမ်းကုန်တုံးပြီးတော့ပြဿနာကိုတည်တည်ချာချာဖြေရှင်းဖို့ကြိုးစားရမှာပါ။နီလန်းမျိုးစုံလမ်းဖွင့်ပြီးဆွေးနွေးမှုတွေဆက်လုပ်သွားရပါမယ်
။ပိုင်နဲ့အငင်းပွားနေတဲ့ရေပြင်ထဲမှာတရုတ်တို့ကကျွန်းတူတွေဖန်တီးပြီးတော့သူတို့ပိုင်နဲ့ဖြစ်ကြောင်းအတင်းရဲစွာလှုပ်ပြနေတာကြောင့်အဲ့ဒီကျွန်းတူတွေစီကိုတရုတ်တို့မသွားနိုင်အောင်လို့ရေချောင်းပိတ်ဆို့မှုတွေလုပ်တဲ့လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသူ့ကိုယာရုခန့်တဲ့မသိလွှတ်တော်ကြားနာပွဲတုန်းကပြောခဲ့တာပါ Trump အစိုးရကလည်းမဟာဗျူဟာကျတဲ့နိုင်ငံတကာရေပိုင်နဲ့ကိုစည်ရင်းဤသုံးပြီးကာကွယ်သွားရမယ်ဆိုတာမျိုးပြောကြားထားချိန်မှာကာကွယ်ရေးဝန်ကြီးသစ် Mattis ကတန်တမန်ရေးနီးနဲ့ရှေ့တန်းတင်ဖြည့်ရှင်းဖို့ပြောခဲ့တာကိုတရုတ်တို့ဘက်ကကြိုဆိုပါတယ်တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလျူကန်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့ပါတယ
်我相信这点信息就是说应该还是致力于通过外交的方式通过
အမေရိကန်ကာကွယ်ရေးဝန်ကြီးကတန်တမာရေးနီလန်းနဲ့တုံးပြီးအငင်းပွားမှုတွေကိုညှိနှိုင်းဖြည့်ရှင်းဖို့ပြောကြားခဲ့တာဟာအပြုသဘောလို့မှတ်ယူပါတယ်။တရုတ်နိုင်ငံနဲ့တောင်တရုတ်ပင်လယ်ပြင်ထိစပ်နေတဲ့နိုင်ငံတွေရဲ့စူးစမ်းအားထုတ်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်ကိစ္စကပုံမှန်ပြန်ဖြစ်နေပါပြီ။ပိုင်ဆိုင်မှုအငင်းပွားနေကြတဲ့နိုင်ငံတွေအကြားဆွေးနွေးတိုင်ပင်ပြီးခြားနားတဲ့အမြင်တွေကိုပိုဆိုးမတော့အောင်လုပ်နိုင်ခဲ့ပါပြီ။ဒေသတွင်းမှာဆက်လက်ငြိမ်းချမ်းရေးလုံခြုံတည်ငြိမ်နေအောင်တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေပေါင်းပြီးစူးစမ်းဆောင်ရွက်နေပါတယ်။
ငါးရီပေါ်များပြီးရင်းနယ်နဲ့တဘာဝတန်းငွေကြောတွေရှိတဲ့ရေပြင်နယ်နိမိတ်တွေကိုမလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်တယ်လို့အငင်းပွားနေကြပေမဲ့တရုတ်ကတော့အဲ့ဒီရေပြင်နယ်နိမိတ်အများစုကိုသူတို့ပိုင်တယ်လို့အခိုင်အမာပြောရုံနဲ့မကအဲ့ဒီနေရာတွေမှာကျွန်းတူတွေဖန်တီးနေတာပါအခုလိုအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံဂုံဒူးဆောင်ပါမောက်ခကောက်တေယာကသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
The affirmation that he gave in Tokyo, one should be reassuring, in other words, keeping stability in the region on the South China Sea.
တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့တန်တမာရေးနီးလန်းနဲ့ဖြည့်ရှင်းဖို့တိုကျိုမှာသူအလေးထားပြောခဲ့တာကဒေတာရင်းတည်ငြိမ်မှုပြတ်ပြားမသွားအောင်တန်တမာရေးနဲ့လှုပ်တဲ့နဲ့ဆိုတာကိုပြသခဲ့တာဖြစ်ပါတယ်ဒေတာရင်းကျေပြန့်တဲ့တခြားကိစ္စတွေနဲ့နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်အစိုးရကြားမှာခက်ခက်ခဲခဲအပေးအယူလုပ်ဆရာတွေရှိပါတယ်။ဒါပေမဲ့တန်တမာရေးနီးလန်းတွေဖွင့်ထားတဲ့ဆိုတာကိုအသိပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးသိပ္ပံဂုဏ်သုဆောင်ပါမောက်ခကောက်တေယာပြောခဲ့တာဖြစ်ပါတယ်။တရုတ်နဲ့ဂျပန်ကြားအငင်းပွားနေတဲ့အရှိတ်တရုတ်ပင်လယ်တွေကကျွန်းစုတွေနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဂျပန်တို့ဘက်ကရက်တီခဲ့ပါတယ်။ဂျပန်ဘက်ကဆန်ကားကူလို့ခေါ်ပြီးတော့တရုတ်တို့ဘက်ကဒိုင်အိုယူလို့ခေါ်နေတဲ့လူသူမနေတဲ့ကျွန်းစုတွေအပေါ်ဂျပန်တို့ကထိမ့်ချုပ်ထားတာကိုအမေရိကန်ကအသိအမှတ်ပြုတယ်လို့ကာကွယ်ရေးဝန်ကြီး James Mattis ကဂျပန်ကာကွယ်ရေးဝန်ကြီးနဲ့တိုကျိုမြို့တော်မှာတွေ့ဆုံစဉ်ကပြောခဲ့တာပါ။အမေရိကန်နဲ့ဂျပန်နိုင်ငံတို့ကြားကာကွယ်ရေးသဘောကျညီချက်တွေထဲမှာအဲ့ဒီကျွန်းစုတွေလည်းအကျုံးဝင်တယ်လို့ကာကွယ်ရေးဝန်ကြီး Mattis ကပြောပါတယ်။တရုတ်တို့ကတော့သူတို့အစဉ်အဆက်ပိုင်လာတဲ့ကျွန်းတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကမှားယွင်းပြောနေတာတွေကိုရပ်ပါလို့တိုက်တွန်းတုံ့ပြန်ခဲ့ပါတယ်။အချက်အချာပိုင်ဆိုင်မှုနဲ့ပတ်သက်လို့အမေရိကန်ဘက်ကပို့ပြီးတော့ရှုပ်ထွေးအောင်မလုပ်ဖို့နဲ့ဒေတာရင်းမတိမငြိမ်ဖြစ်စေမဲ့ကိစ္စတွေကိုအမေရိကန်အနေနဲ့ရှောင်ရှားဖို့တရုတ်ဘက်ကပြောကြားခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာဂျပန်မသွားခင်တောင်ကိုရီးယားနိုင်ငံကိုသွားခဲ့စဉ်ကလည်းအမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေး THAAD-17 ကိုတောင်ကိုရီးယားမှာထားနိုင်ရေးကိစ္စရှေ့ဆက်ဖို့အတွက်တောင်ကိုရီးယားအစိုးရနဲ့ထပ်ပြီးတော့သဘောတူညီခဲ့ပါတယ်ရှင်။